ရင်းရည်ဆွေးနွေးရေးလုပ်ငန်းစဉ်တွေပို့မချောမှုအဆင်ပြေအောင်ဆောင်ရွက်နိုင်ဖို့အတွက်ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ Technical Team ခေါ်တဲ့ဤပညာအကြံပေးအဖွဲ့ဝင်၄ဦးဟာမြကျိနားကိုရောက်ရှိလာပြီးတော့ဒီလ20ရက်နေ့မှာလုပ်ငန်းတွေစတင်အကောင့်ထဲပေါ်မယ်လို့ဤပညာအကြံပေးအဖွဲ့ရဲ့ပြောခွင့်ရသူက VOE ကိုပြောပါတယ်ဒီအပိုင်းအတွင်းမှာတော့ဤပညာအကြံပေးအဖွဲ့အတွင်းမှာအယက်သားအသိပညာရှင်အတက်ပညာရှင်တွေကိုပါပါဝင်ဖွဲ့စည်းနိုင်မှုအတွက်ဆောင်ရွက်သွားမှာဖြစ်တယ်လို့ဆိုပါတယ်ဒီသတင်းအပြည့်စုံကိုတော့ VOE ရဲ့မြန်မာပိုင်းသတင်းတောက်ကိုမိုးစောကနေတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ KIO အဖွဲ့နဲ့အစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဟာမေလကုန်ပိုင်းကမြကျိနားမြို့မှာတွဲဆုံစဉ် KIO ကိုယ်စားလှယ်ရေးပါဝင်တဲ့ Technical Team ခေါ်ဤပညာအကြံပေးအဖွဲ့ကိုဖွဲ့စည်းပြီးမြကျိနားမှာထားရှိဖို့သဘောတူထားတာဖြစ်ပါတယ်ဒီသဘောတူညီချက်ရဤပညာအကြံပေးအဖွဲ့ဖွဲ့စည်းဆောင်ရွက်နိုင်ဖို့ KIO ကိုယ်စားလှယ်၄ဦးပါဝင်တဲ့အဖွဲ့ဟာမနေ့ညနေပိုင်းကမြကျိနားမြို့ကိုရောက်ရှိလာခဲ့ပါတယ်အဖွဲ့ရုံးကိုတော့20ရည်နှစ်မှာဖွင့်လှစ်နိုင်ဖို့ရည်ရွယ်ထားပြီးလောလောဆယ်မှာအယက်သားအသိပညာရှင်အတတ်ပညာရှင်တွေကိုပါဝင်ဖွဲ့စည်းနိုင်ဖို့ဆောင်ရွက်သွားမှာဖြစ်တယ်လို့ဤပညာအကြံပေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဆရာဒေါန်ခါကပြောပါတယ်
။တကယ်လည်းရုံးဖွင့်နိုင်ဖို့ရထားတာကဒီလ20ရည်နှစ်ပေါ့ဖွင့်နိုင်ဖို့အဲ့လိုရထားပါတယ်။အဲဒီကြားထဲမှာကဒီ office setting ပေါ့ကျွန်တော်တို့ရုံးနဲ့ပတ်သက်တဲ့ဟာတွေဒီစာကြီးနိုင်မဲ့ဟာလေးဒါကြိုတင်ကျင်းစင်နိုင်ဖို့အတွက်ကြိုတင်ရောက်လာခြင်းဖြစ်တယ်။ Technical team လို့ဖွင့်ရမယ်ဒါက KIO ဘက်ကနေပဲတည်တံ့ဖွဲ့ထားတဲ့ဟာဖြစ်သေးတယ်။အခုအရက်ဘက်ကအဖွဲ့ရှိတွေပါတဲ့နည်းနည်းရှင်းလုံးကြောဖြစ်တဲ့ Technical team ပေါ့နော်။အဲ့ဒီဟာကအခုကျွန်တော်တို့ဒီကြားထဲမှာလုပ်ဖို့ဖြစ်တယ်။
ဒီပညာအကြံပေးအဖွဲ့မှာပါဝင်တဲ့ KIO ကိုယ်စားလှယ်တွေကတော့အဖွဲ့ခေါင်းဆောင်အဖြစ်ဗိုလ်မှူးကြီးဂေါ်လူလာအောင်နဲ့ဗိုလ်မှူးကြီးခွန်တောင်ဗိုလ်မှူးကြီးစင်ဝါနဲ့ဆရာဒေါက်ခါတို့ဖြစ်ပါတယ်။အကြသားအသိပညာရှင်အတတ်ပညာရှင်တွေတဲကတော့ဘသူတွေပါဝင်မယ်၊ဘယ်နှယောက်ရွေးချယ်မယ်ဆိုတာကိုပြင်ဆင်နေစေဖြစ်ပါတယ်။အကြသားပညာရှင်တွေပါဝင်ဖွဲ့စည်းပြီးတဲ့နောက်ဤပညာအကြံပေးအဖွဲ့ကဆက်လက်ဆောင်ရွက်သွားမယ့်လုပ်ငန်းတွေကိုတော့ဆရာဒေါက်ခါကအခုလိုဆက်ပြောပါတယ်
။ဒီအစိုးရနဲ့သဘောတူညီထားတဲ့ခုနှစ်ချက်အပေါ်မှာအကောင့်ထည့်ဖော်နိုင်ဖို့အတွက် KIO ဘက်ကနေကျင်းစင်မဲ့ဟာတွေကိုကျွန်တော်တို့ကြိုးတင်ကျင်းစင်နိုင်ဖို့ရယ်ပြည်အစိုးရဘက်ကလည်းဖွဲ့စည်းထားတဲ့ technical team ပေါ့ဒါမှမဟုတ်သူရဲ့ NPC ညီနိုင်ရေးအဖွဲ့တွေနဲ့ဒီကြိုးတင်ညီနိုင်နိုင်ဖို့ရယ်ဒီအောက်ခြေဆင့်အချက်နဲ့ညီနိုင်နိုင်ဖို့အတွက်ပေါ့ဒါကိုပို့ပြီးတော့အဓိကထားသွားမှာပါ
မေလာဆွေးနွေးပွဲမှာ KIO နဲ့အစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးကိုယ်စားလှယ်အဖွဲ့ဟာနိုင်ငံရေးဆွေးနွေးပွဲတွေဆက်လက်ဆောင်ရွက်ဖို့တိုက်ခိုက်တာတွေလျှော့ချပြီးတိုက်ပွဲတွေဆက်မဖြစ်စေဖို့နှစ်ဖက်ကိုယ်စားလှယ်တွေပါဝင်တဲ့စောင့်ကြည့်ကြီးကြပ်ရေးအဖွဲ့ဖွဲ့စည်းဖို့စစ်ပီးဒုက္ခသည်တွေပြန်လည်ထူထောင်ရေးကိုဆောင်ရွက်ဖို့နဲ့တက်နေရချထားရေးကိုညှိနှိုင်းဆောင်ရွက်ဖို့ဆိုတဲ့အချက်တွေသဘောတူလက်မှတ်ရေးထိုးထားတာဖြစ်ပါတယ်။ KIO ကိုယ်စားလှယ်အဖွဲ့တွေပါဝင်တဲ့ Technical Team ခေါ်ဤပညာအကြံပေးအဖွဲ့ဟာအစိုးရရဲ့ကိုယ်စားလှယ်တွေနဲ့မြန်မာငြိမ်းချမ်းရေးစင်တာကတာဝန်ရှိသူတွေပါဝင်တဲ့အကြံပေးအဖွဲ့နဲ့လုပ်ငန်းတွေကိုညှိနှိုင်းဆောင်ရွက်သွားမှာဖြစ်ပါတယ်။လောလောဆယ်မှာတော့ KIO ကိုယ်စားလှယ်တွေပါဝင်တဲ့ဤပညာအကြံပေးအဖွဲ့ရုံးကိုမြကျိနားမြို့စီတပ်ဘူးရက်ကွက်ကအရင် KIO ဆက်ဆံရေးရုံးမှာပဲဆက်လက်ဖွင့်လှစ်ဖို့ရည်ရွယ်ထားတာဖြစ်ပါတယ်။ KIO နဲ့အစိုးရတပ်တွေကြားပြန်လည်ဖြစ်ပွားခဲ့တဲ့နှစ်နှစ်ကျော်ကြာစစ်ပွဲကာလအတွင်းမှာတော့ဒုက္ခသည်တသိန်းကျော်ဟာအိုးရင်ဆုံးခွာထွက်ပြေးနေရပြီးပြီးခဲ့တဲ့မေလနှစ်ဖက်ဆွေးနွေးပွဲပြီးတဲ့နောက်ဇွန်လလယ်မှာတော့ကုလသမဂ္ဂကတရုတ်မြန်မာနယ်စပ်ကမိုက်ဂျာယာစခန်းကိုကူညီကယ်ဆယ်ရေးပစ္စည်းတွေထောက်ပံ့ခဲ့ပါတယ်